လူမှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာလူစိတ်ဝင်စားမှုများတဲ့ကိစ္စတစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲနိုဝင်ဘာလကျလို့ရှိရင်ကျင်းပမယ့်ဂျာပြရွေးကောက်ပွဲတွေမှာတရားဝင်နေထိုင်ခွင့်တွေကိုကန့်သတ်မှုတွေလုပ်ဖို့အမေရိကန်ပြည်သူအများစုကထောက်ခံမဲပေးကြမဲ့သဘောတွေလူမှုစစ်တမ်းတွေမှာမြင်နေရပါတယ်ရှိုးဇဲဝါရီသုတေသနလုပ်ငန်းရဲ့ပြီးခဲ့တဲ့အေဗီလာတုန်းကလုပ်ခဲ့တဲ့လူမှုသဘောထားကောက်ခံမှုအရအမေရိကန်ပြည်သူတွေရဲ့၃ပုံ၂ပုံဟာတရားဝင်နေထိုင်ခွင့်တွေကိုရှော့ချရေးထောက်ခံကြလိမ့်မယ်လို့ဖော်ပြနေပါတယ်လက်ရှိအမေရိကန်အစိုးရရဲ့မူဝါဒမှာဖြည့်ဆွတ်ထားတာတွေကအမေရိကန်ပြည်ထောင်စုကိုတစ်သက်လုံးလုံးလုံးကင်ခွင့်နဲ့နှစ်စဉ်လူပေါင်းတန်းလောက်တရားဝင်လာရောက်ခွင့်ပြုထားတယ်။အစိုးရကတနစ်ကိုလူပနှစ်ယောက်လောက်ထပ်ပြီးတော့လက်ခံသင့်တယ်ဆိုတော့မိကုံးကိုစစ်တမ်းထဲမှာမေးလာပါတယ်။အဲ့ဒီခါမှာဖြည့်ဆူသူ64ရာခိုင်နှုန်းကတသက်တာလုံးလုံးခွင့်ပေးတဲ့အရေးအတွက်ကိုအစိုးရဘက်ကရှော့ချသင့်တယ်လို့သဘောထားတွေပေးကြပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကလုတ်ခဲ့တဲ့လူလူသဘောထားကောက်ခံမှုမှာလည်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမဲ့သူတွေရဲ့တရားဝင်နေထိုင်ခွင့်တွေကိုကန့်သတ်စေခြင်းတဲ့သဘောတွေကိုတွေ့ရပါတယ်။